ထိုင်းနိုင်ငံမှာတော့ဖွဲ့စည်းအုပ်ချုပ်ကိုခြေခံဥပဒေတွေကိုထိုင်းပြည်မဟာဝါဒီယထိုင်းပြည်မဟာဝါဒီယလုံခြုံရာဒီနေ့အခမ်းအနားနဲ့လက်မှတ်ရထုတ်အတည်ပြုပေးလိုက်ပါတယ်။အရင်တုန်းကရုပ်ောက်ပွဲလုံမဲ့နေ့ရက်တွေကိုဇက်တိုက်ရှေ့ဆိုင်းလာခဲ့တဲ့ထိုင်းစစ်ဆိုရာကဒီဖွဲ့စည်းပုံတွေကြာထိုင်းနိုင်တာကြောင့်ရှင်းနေတဲ့2014နိုဝင်ဘာလမှာရုပ်ောက်ပွဲကျင်းပဖို့လမ်းပ န်တွေကတော့ဒီဖွဲ့စည်းပုံတည်းမှာဒီမိုကရေစီမကျတာတွေပါနေတယ်။ဒီမိုကရေစီရန်တရားနဲ့စစ်တပ်ကိုအာဏာအများကြီးပေးထားတယ်လို့ဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့7နှစ်အတွင်းဒုတိယကြိမ်အာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်အုပ်ချုပ်မှုအောက်မှာရင်းနေတဲ့ဒီဖွဲ့စည်းပုံတည်းဟာထိုင်းနိုင်ငံမှာတအုပ်ဆက်မှန်ပြီးစနစ်အဆုံးသတ်ခဲ့တဲ့1932ခုနှစ်ကနေစလို့အချိန်20မြောက်ဖြစ်ပါတယ်ခင်ဗျ။